ခုဆက်လက်ပြီးတော့ရန်ကုန်စက်မှုဇုံနဲ့ပတ်သက်တဲ့သတင်းပေးပို့ချက်တစ်ပုဒ်ကိုတင်ပြပေးချင်ပါတယ်။ဆရာနာသိမ်းခဲ့ပြီးတဲ့နောက်ခေတ္တပိတ်ခဲ့တဲ့ရန်ကုန်တိုင်းစက်မှုဇုံတွေကစက်ရုံတော်တော်များများကပြန်ဖွင့်လှစ်နေကြပါပြီ။ဆန္ဒပြပွဲတွေကြောင့်နေရပြန်သွားကြတဲ့စက်ရုံအလုပ်သမားတွေအနေနဲ့အလုပ်သမားအခွင့်အရေးတွေဆုံးရှုံးမှုကိုစိုးရိမ်နေကြတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရန်နိုင်ကတင်ပြပေးပါမယ်။
ဆရာနာသိမ်းပြီးတဲ့နောက်ဆန္ဒပြပွဲတွေဖြစ်ပေါ်လာချိန်မှာသွာလာရေးအခက်အခဲလုံခြုံရေးအခြေအနေတွေကြောင့်ရန်ကုန်စက်မှုဇုံမှာအလုပ်လုပ်ကြတဲ့စက်ရုံလုံသားအများပြသူတို့နေရက်မြို့တွေစီကိုပြန်သွားခဲ့ကြပါတယ်။အများအားဖြင့်ရခိုင်ပြည်နယ်နဲ့အီယာဝတီတိုင်းကလာပြီးအလုပ်လုပ်ကြတဲ့သူတွေဖြစ်ပါတယ်။ကုလစက်ရုံအလုပ်သမားဥယျာဉ်အင်အားရောသွားပြီးမဲ့ပုဂ္ဂလိကပိုင်စက်ရုံအများစုကတော့ရှိတဲ့အလုပ်သမားတွေနဲ့လုပ်ငန်းတွေကိုပြန်လည်ပတ်နေကြပါတယ်။အလုပ်ပြန်ဆင်းမှုခက်ခဲတဲ့ရဝေးနဲ့ရန်ကုန်မြို့နယ်တချို့ကအလုပ်သမားတွေကိုတော့တချို့ဆက်ယုံတွေကလက်လောမှာလာစားမဲ့ခွင့်ပေးထားကြပါတယ်။အဒီကယုံတွေကြောင့်ဆက်ယုံတွေပိတ်ထားတဲ့တလနီးပါးအတွက်လည်းအလုပ်သမားတွေကလာစားမရခဲ့ကြပါဘူး။အလုပ်ပြန်ဆင်းနေတဲ့လိုင်းသားအထက်ချုပ်အလုပ်သမားတဦးကတော့လုပ်ငန်းငွေအခြေအနေကိုအခုလိုပြောပါတယ်။လက်လော
ပြန်ဆင်းတဲ့အချိန်ကတော့ခရီးကအခုဂျုံနဲ့ပို့ပေးတယ်ခရီးကမရှိလို့အဲ့လိုမျိုးနန်းနေပိတ်နေတဲ့နေရာတွေကြတော့လေအဲ့လိုတောင်ကုန်ဘက်တွေပါတယ်အဲ့လိုခွင့်ပေးထားတယ်။အနေကျန်တဲ့လူတွေတော့ပြန်မလာဘူးပေါ့ခွင့်ပေးထားတယ်။ကဲရင်းနှောင်းရတယ်ဆိုလို့ရှိရင်အကုန်လုံးမဟုတ်လူက1000ရှိတာအခုဆိုလို့ရှိရင်4000လောက်ပဲရှိတယ်ပေါ့အကုန်လုံးပြူပေါင်းထောက်ရလောက်ကြောင
်။စက်ယုံအများစုကတော့ကြံမတိုင်ခင်ခွင့်နှစ်ပတ်ပေးဖို့စီစဉ်ထားပါတယ်။အဓိကအဖြစ်လုံခြုံရေးကြောင့်ပြန်သွားကြတဲ့အလုပ်သမားတွေဟာအလုပ်ရှင်နဲ့ညီနိုင်ပြီးပြန်သွားတာမျိုးမဟုတ်လို့အလုပ်ပြန်ဝင်တဲ့အခါမှာအလုပ်သမားအခွင့်အရေးဆုံးရှုံးမှုကိုစိုးရိမ်နေကြတယ်လို့သွေးစည်းညီညွတ်သောသမဂ္ဂများအဖွဲ့ချုပ်တာဝန်ရှိသူဒေါ်နိုင်နိုင်စောက VOA ကိုပြောပါတယ
်။ပုံမှန်လေပတ်နေတဲ့စေယုံကပြန်သွားတဲ့အလုပ်သမားတွေကတော့သူတို့တွေအနေနဲ့စေယုံပိုင်ရှင်နဲ့ဘလို့နှိမ့်ခဲ့လဲ။အလုပ်သမားတွေကလေဂျုံသားတိုင်းသားကြီးဆိုဝုန်းဝုန်းဝုန်းဆိုအဲ့လိုမျိုးတရက်နှစ်ရက်တစ်ပတ်အတွင်းမှာကြောက်ပြတ်သွားကြလား။ကျမတို့ဖြစ်စေချင်တာကဒီဘက်မှာသူတို့ကစေချာကြီးရတဲ့ဒီတောင်းဆိုချက်ဒီနှိမ့်နှိုင်းချက်ဒီမလုတ်သွားတဲ့ခါကျတော့သူတို့ပြန်လာတဲ့ခါကျတော့လုံမရှင်နဲ့သူတို့အလုပ်ထုတ်ပြစ်တာတော့တက်ဆန်မရတာတို့ကျွန်တော်တို့ရှင်းတဲ့ခါကျတော့လုံမရှင်နဲ့ကငါတို့သူတို့ကသူတို့နဲ့သူတို့ပြန်သွားတာလေလို့ပြောတယ်အိမ်ကလာခေါ်တယ်တို့နေရက်ကိုပြန်ဖို့လို့ပြန်သွားတယ်လို့ဆိုရင်နောက်ပွဲမှာအလုပ်သမားရဲ့ဈာပိုင်ကြီးကဆုံးရှုံးတာလေးရှိတယ
်ရန်ကုန်တိုင်းလုံးအတိုင်းအတာနဲ့ဆိုရင်အဒီကယုံကာလာမှာနေရက်ပြန်သွားတဲ့ဆက်ယုံအလုပ်သမားတသိန်းကျော်ရှိတယ်လို့အလုပ်သမားသမဂ္ဂတွေကခန့်မှန်းပါတယ်ကိုဗစ်ကာလကလေးကအလုပ်ရှင်အလုပ်သမားနှစ်ဖက်လုံးအထိနာခဲ့ပြီးအခုလိုနိုင်ငံရေးမတည်ငြိမ်တဲ့အခြေအနေမှာအလုပ်သမားတွေပိုပြီးနင်းနာနေကြောင်းအလုပ်သမားစွမ်းအားစုအဖွဲ့တာဝန်ရှိသူစိုင်းအောင်ခန်းကပြောပါတယ်။အရင်ကပုံမှန်ရှိနေတဲ့အလုပ်ရှင်အလုပ်သမားအစိုးရဒီသုံးမွေဆိုင်အငင်းပွားမှုဖြည့်ရှင်ရန်တရားကလက်ရှိမှာရက်နေပြီးဒါကိုအခွင့်ကောင်းယူပြီးအလုပ်သမားအခွင့်အရေးအပြည့်အဝမပေးခြင်းနဲ့နိုင်ငံခြားသားလုပ်ငန်းရှင်တွေရှိနေကြောင်းသူက VOA ကိုပြောပါတယ်။
တလမှာ15ရက်လောက်ပဲဆင်းရတယ်။အဲ15ရက်ကပဲလောက်ခါရတယ်ပေါ့နော်။အဲ့ဒီပုံစံမျိုးတွေနဲ့လည်းကိုဗစ်ကာလမှာဆက်တန်းခဲ့ရတဲ့လူတွေကဆိုတော့ဒီကကာလမှာဒီနိုင်ငံရေးကြောင်းလေးနဲ့ဆိုတော့ပို့ပြီးဆက်တဲလာပေါ့လူတွေကလေ။အဲမေကန်ဒီမဲ့လူတွေတော့မအလုပ်ကံရှိဘူး။ဆိုပြီးတော့ဒီမှာပေပြီးတော့နေကြတဲ့လူတွေလည်းရှိတယ်ပေါ့နော်။လက်ရှိကတော့ဗာမဲဖြစ်ဖြစ်တာဝန်ကြီးဒါခက်ခဲလူတွေလောက်ပဲရှင်နေတဲ့ပုံစံတော့ရှိတာပေါ့။အဲ့ဒီခြေတွေမှာဘလို့မှခွင့်ရေးချုပ်ောက်ခံရတဲ့ကိစ္စမျိုးတွေကြုံလာရင်လည်းတိုင်ကြားမယ့်ရန်ရားတွေကလက်ရှိကာလမှာမလည်ပတ်နိုင်ဘူးပေါ့ဗျာ။နော်အဲ့လိုဖြစ်တဲ့အခါကျတော့ပို့ပြီးတော့ထိတိုင်းနေတာလေ။အဲ့လိုကမရောပို့ကြုံနေရတာပေါ့နော်
။မင်္ဂလာရုံစက်မှုဇုံတွေကဝန်ထမ်းအင်အား 8,000 လောက်ရှိတဲ့နိုင်ငံခြားသားပိုင်အမျိုးသမီးလက်ကမ်းအိတ်ချုပ်တဲ့စက်ရုံတစ်ခုမှာလူသမားတွေကိုနှိမ့်နာခြင်းမပေးဘဲစက်ရုံကိုဒီနေ့ကစပြီးပိတ်ဖို့ပြင်ဆင်နေတာကြောင့်အလို့ရှင်လူသမားကြအငင်းပွားနေကြောင်းလဲသူကပြောပါတယ်ခင်ဗျာ။